ရုရှားနိုင်ငံမှာအတိုက်ခံခေါင်းဆောင်အလက်ရှိနဗာလနီကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေမှာထောင်နဲ့ချီးပြီးဖမ်းဆီးခံရတာဟာတရားဥပဒေစိုးမိုးရေးကိုထိခိုက်စေကြောင်းနဲ့ဒီအတွက်ရုရှားအစိုးရကိုဒဏ်ခတ်အရေးယူချဖို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးရောအီဖ်လူဒီဂီယာကတင်းနှင်းတွင်နေမှာတောင်းဆိုလိုက်ပါတယ
် Je trouve cette dérive autoritaire très inquiétante
ရုလိုအာဏာရှင်ဆန်ဆန်လုံဆောင်လာတာဟာတိတ်ကိုစိုးရင်စရာကောင်းကြောင်းနဲ့ဆန္ဒပြသူတွေကိုအခုလိုဖမ်းဆီးမှုတွေကြောင့်တရားဥပဒေစိုးမိုးရေးအတွက်မေးခွန်းထုတ်စရာတွေဖြစ်လာတယ်လို့ပြောသွားတာပါရုရှားနိုင်ငံတလွှားစနေနေ့ဆန္ဒပြပွဲမှာလူပေါင်းတောင်းနဲ့ချီးပြီးပါဝင်ခဲ့ကြတာဖြစ်ပြီးရဲတွေကလူပေါင်း 3,000 ကျော်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့အထက်ကျသဘာပတိဖြစ်တဲ့ဂျာမနီနိုင်ငံကလည်းရုရှားတိုက်ခံခေါင်းဆောင်နဗာလနီနဲ့ထောင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုဖမ်းဆီးမှုနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကို EU ကနေအရေးယူဒဏ်ခတ်တယ်လို့တင်းနှင်းတွင်နေမှာပြောပါတယ်။စနေနေ့ဆန္ဒပြမှုအတွက်ရုရှားလုံခြုံရေးတာဝန်ရှိသူတွေရဲ့ကင်တွယ်မှုနဲ့ပတ်သက်ပြီး American, EU နဲ့ Britain တို့ကလည်းရှုတ်ချခဲ့ကြတာဖြစ်ပြီးပြင်သစ်နဲ့အီတလီနိုင်ငံခြားရေးဝန်ကြီးတွေကတော့ရုရှားကိုအရေးယူဒဏ်ခတ်ဖို့သဘောတူကြောင်းပြောကြားခဲ့ကြတာပါ။